မြန်မာနိုင်ငံကိုဒီစီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ပြည်ထောင်စုရဲ့ပုဂ္ဂလိကကဏ္ဍနဲ့ရင်းနှီးမြှုပ်နှံမှုဟာအထောက်ပံ့ဖြစ်စေမယ်လို့အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ IT ကွန်ပျူတာစိတ်မြင့်နည်းပညာတိုးတက်မှုအတွက်အမေရိကန် IT ကုမ္ပဏီတွေဘက်ကဆောင်ရွက်ခဲ့တာတွေတက်တည်ရှိခဲ့တယ်လို့ပြောပါတယ်ဒီအကြောင်းကိုသားညုံဦးကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းအမေရိကန်ပုဂ္ဂလိကယင်းနှိမ့်နှံမှုတွေဟာမြန်မာစီးပွားရေးကသာမကမြန်မာပြည်သူတွေနဲ့မြန်မာလူမှုအတိုင်းအဝိုင်းအတွက်ပါအကျိုးဖြစ်ထွန်းစေမှာဖြစ်တယ်လို့မြန်မာနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့စီးပွားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Charles Rifkin ကဒီကနေ့ပြောဆိုခဲ့တာပါမြန်မာ IT နည်းပညာဖွံ့ဖြိုးတိုးတက်ရေးအတွက်ချိတ်ဆက်ဆောင်ရွက်ပြီးနေတဲ့ဖန်တီးရအဖွဲ့ရဲ့ရုံးခန်းမှာမြန်မာကွန်ပျူတာပညာရှင်တွေကွန်ပျူတာတက္ကသိုလ်နဲ့စီးပွားရေးတက္ကသိုလ်ကလူငယ်တွေနဲ့ပြည့်စုံစေမှာပြောဆိုသွားတာဖြစ်ပါတယ်အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Charles Rifkin နဲ့အတူအမေရိကန်စီးပွားရေးကုမ္ပဏီကြီးတွေကတာဝန်ရှိသူတွေပါဒီပွဲကိုတက်ရောက်လာကြပါတယ်။မြန်မာ IT အဆင့်မြင့်နည်းပညာလုပ်ငန်းတွေမှာအသင့်လုတ်ကင်နှံ့အောင်လို့လူပေါင်းသသိန်းနီးပါးကိုအမေရိကန်ကုမ္ပဏီဖြစ်တဲ့ Microsoft ကနေပြီးတော့အထောက်အကူပြုတင်နန်းပေးခဲ့တယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီး Rifkin ကပြောသွားပါတယ
်။ So the US private sector is already demonstrating it is ready and able to become an important partner in Myanmar's future economic growth. And for example,thanks to a strategic alliance between
American ပြည်ထောင်စုရဲ့ပုဂ္ဂလိကကဏ္ဍပိုင်းဟာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုမှာအရေးပါပါအပြန်အလှန်အားဖြင့်အထောက်အပံ့ဖြစ်စေတယ်ဆိုတာတွေ့နေရပါပြီ။ဥပမာဆိုပါစို့ Microsoft Company နဲ့ MCC မြန်မာ Computer Company Limited တို့အကြားမဟာဗျူဟာကြကြမိဘဆက်ဆံလုပ်ကိုင်တာကြောင့်မြန်မာ IT ကွန်ပျူတာအဆင့်မြင့်နည်းပညာပိုင်းတွေမှာအသက်လုပ်ကိုင်နိုင်မဲ့လူပေါင်းတသိန်းလောက်ကိုမွေးထုတ်ပေးခဲ့ပါပြီ။
မြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုဟာစီးပွားရေးအားကောင်းမှုနဲ့ချိတ်ဆက်နေမယ်လို့လည်းပြောပါရယ်။နှစ်ပေါင်းများစွာထောင်လီတဲမှာနေခဲ့ရတဲ့နိုင်ငံရေးကျင်းသားတွေဟာဒီကနေ့မှာဆွေရဖွဲ့ဖြစ်တာဝန်ယူဆောင်နေပြီးတော့တိုင်းပြည်မှာခိုင်မာအားကောင်းတဲ့စီးပွားရေးစနစ်လိုအပ်နေတယ်ဆိုတာကိုသူတို့တွေသဘောပေါက်နားလည်တဲ့အကြောင်းကံလက်ထောက်နိုင်ငံကြီးဝန်ကြီးကပြောပါရယ်။တကယ်တော့နိုင်ငံရေးနဲ့စီးပွားရေးဆက်ဆံမှုဟာအရေးကြီးတယ်လို့ပဲဒီကဏ္ဍတွေမှာစုံဦးတီထွင်စွမ်းဆောင်သူတွေဟာအရေးပါလွန်တယ်လို့ကံလက်ထောက်နိုင်ငံကြီးဝန်ကြီး Rifkin ကပြောခဲ့ပါရယ်
။ Because a robust economyAnd a strong democracy are inextricably linked. But for both to truly prosper, they need innovators. They need entrepreneurs like you. And you create the products and services that people buy.
ခိုင်မာအားကောင်းတဲ့စီးပွားရေးစနစ်နဲ့ခိုင်မာတဲ့ဒီမိုကရေစီစနစ်ဆိုတာတစ်ခုနဲ့တစ်ခုချင်းချောင်ဆက်ဆက်နေတဲ့အရာပါ။နှစ်ခုစလုံးမှာတကယ်ပဲအလားအလာကောင်းတွေဖြစ်လာဖို့ဆိုရင်တော့ကျွန်တော်တို့လိုရှေ့ဆောင်ကြံဆောင်သူတွေ၊စုဦးတီထွင်သူတွေလိုအပ်ပါတယ်။ခင်ဗျားတို့ဟာပြည်သူတွေအတွက်ဝန်ဆောင်မှုတွေပေးပါတယ်။စီးပွားရေးဖွံ့ဖြိုးမှုကိုဖန်တီးပေးပါတယ်ခင်ဗျားတို့ရဲ့စွမ်းပကခင်ဗျားတို့ရဲ့တီထွင်ရှေ့ဆောင်မှုခင်ဗျားတို့ရဲ့အရေးချင်းတွေဟာစီးပွားရေးနဲ့လူမှုရေးကိုဥဆောင်မောင်းနေနေပါတယ
်စီးပွားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Charles Rifkin ဟာ American Innovation Roadshow to Myanmar ဆိုတဲ့ခေါင်းစဉ်နဲ့အခုဒီ၄ရက်ကြာမြန်မာခီးစဉ်ကိုဥဆောင်လာရောက်နေတာဖြစ်ပါတယ်သူနဲ့အတူပဲ American စီးပွားရေးကုမ္ပဏီကြီးတွေကတာဝန်ရှိသူတွေလည်းပါဝင်ကြပါတယ်မြန်မာနိုင်ငံအတွင်းလက်ရှိယင်းနှိမ့်နှံ့နေကြတဲ့စီးပွားရေးလုပ်ငန်းတွေဟာဒေသခံလူမှုအတိုင်းအဝိုင်းကိုဘလောက်ထိအထောက်ပံ့ဖြစ်စေမလဲဆိုတာကိုလေ့လာတော့မှာဖြစ်လို့ပဲအနာဂတ်အချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံတည်းယင်းနှိမ့်နှံ့နိုင်မဲ့အခြေအနေကောင်းအတွက်လည်းပြင်ဆင်နိုင်မှုဖြစ်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေကိုကူစားပြုတဲ့အမေရိကန် ASEAN စီးပွားရေးကောင်စီကတာဝန်ရှိသူတွေလည်းဒီခီးစဉ်မှာပါဝင်ကြပါတယ်။ကံလက်ထောက်နိုင်ငံကြီးဝန်ကြီး Rifkin ဟာရောင်းတိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့လည်းဒီကနေ့တွေ့ဆုံပြီးတော့ရောင်းတိုင်းဒေသအတွင်းစီးပွားရေးယင်းနှိမ့်နှံ့မှုဆိုင်ရာအဟန့်တားတွေအခွင့်အမ်းတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းသိရပါတယ်။ဒါပြင်တော့ Mr. Rifkin ဟာနေပြည်တော်ကိုတွားရောက်ပြီးတော့မြန်မာအစိုးရဘက်ကတာဝန်ရှိသူတွေနဲ့မနေ့ဖြစ်မှာတွေ့ဆုံဖို့ရှိနေပါတယ်ခင်ဗျာ။